ဂျပန်နိုင်ငံတဝမ်းမှာရှိတဲ့နျူကလ িয়ার တပ်အားပေးစက်ရုံတွေမှာဘေးကင်းလုံခြုံမှုရှိစေရေးအစီအမံတွေကိုအမြန်ဆုံးအကောင့်ထည့်ဖော်သွားဖို့အစိုးရကအမိန့်ထုတ်ပြန်လိုက်ပါတယ်။တစ်ချိန်တည်းမှာပဲငလင်တန်းကြောင့်ပျက်စီးသွားတဲ့ဖူကူရှိမားနျူကလ িয়ার စက်ရုံဟာလည်းထိန်းချုပ်နိုင်တဲ့အခြေအနေမှာမရှိသေးကြောင်းတာဝန်ရှိသူတွေကဝန်ခံပြောဆိုလိုက်တာပါ။စက်ရုံနဲ့ပေ1000လောက်အကွာသမုတ်တရားထဲမှာရှိတင်တဲ့ပမာဏထက်အစပေါင်း3000ကျော်လောက်ရှိနေတဲ့ရေဒီယိုသတ္တိကြွအိုင်ဒင်းဓာတ်တွေတွေ့ရှိခဲ့တဲ့အကြောင်းဂျပန်နျူကလ িয়ার လုံခြုံရေးအေဂျင်စီကအခုနောက်ဆုံးအစီရင်ခံခဲ့ပါတယ်။ပြင်းထန်တဲ့ငလင်နဲ့ဆူနာမီရေလိုင်းနံကြောင့်စက်ရုံရဲ့အေးခံစနစ်ပျက်စီးသွားတဲ့အချိန်ကစလို့ဒါဟာအမြင့်ဆုံးအဆင့်ဖြစ်တွေ့ရှိခဲ့တာပါ။ဂျပန်အေဂရစ်အာကီဟီတိုနဲ့မိဖုရားမိချီကိုတို့ဟာလေတို့ဟာလေဒီကနေ့မှာပဲတိုကျိုမြို့မှာဖွင့်လှစ်ထားတဲ့ကင်ဆယ်ရေးစခန်းကိုသွားရောက်ခဲ့ပြီးတော့နိုင်ငံအနောက်မြောက်ဘက်ကမြို့တွေပျက်စီးကုန်တဲ့အထိကြုံတွေ့ရတဲ့ကြုံခဲ့ရတဲ့မတ်လ17ရက်နေ့ကပြင်းအား6အထိရှိတဲ့ငလျင်နဲ့နောက်ဆက်တွဲဆူနာမီရေလိုင်းဒဏ်သင့်ပြည်သူတွေကိုအားပေးစကားပြောဆိုခဲ့ပါတယ်။ဂျပန်ရုပ်မြင်သံကြားမှာတော့ကပ်ဘေးဒဏ်သင့်ဒေသမှာရေတွေလွတ်မှုနေဆဲဖြစ်တာကိုလည်းပြသခဲ့ပါတယ်။တရင်ဝင်ရရှိထားတဲ့ကိန်းကနန်းတွေအရသေဆုံးသူအရေအတွက်ဟာ11000ကျော်ရှိပြီးနောက်ဆုံးစီးမှာတော့18000ကျော်ရှိလောက်အထိရှိမယ်လို့ခန့်မှန်းထားပါတယ်ရှင်။